တော်ရာရှိမြခင်တကယ်ဩစတြေးလျဆိုတာဘလို့ဖွဲ့စည်းပုံဖော်ထားလဲဆိုတာကိုလူတွေစဉ်းစားကြဖို့အတွက်အက်ဒလေးကအမှုပညာရှင်တူကမွတ်စလင်ကလောအုပ်ထိန်တူရဲ့ဓာတ်ပုံကိုအသုံးပြုလုံဆောင်နေပါတယ်လူသူမှထဲ့ဝင်ပေးတဲ့ရန်ပုံငွေနဲ့ပီတာဒရူးကအဲ့ဒီဓာတ်ပုံရဲ့အောက်ဖက်မှာဩစီဆိုတဲ့စာတန်းကိုရေးသားထားပြီးအဲ့ဒီပုံတစ်ထောင်ကျော်ကိုဩစတြေးလျနိုင်ငံတဝန်းမှာလိုက်လံကပ်နေပါတယ်၎င်းရဲ့လှုံ့ဆော်မှုအစည်းအဝေးမှာထည့်ထားသူကဩစတြေးလျမှာကလောက်ထိန်အနေနဲ့နေထိုင်လုပ်ကန့်ခဲ့တဲ့မန်ဂါခန်းရဲ့ဓာတ်ပုံပဲဖြစ်ပါတယ်1960ကနေ1930အထိဩစတြေးလျရဲ့ဝေးလံလူသူမရှိတဲ့အရက်တွေကိုလေးလာဖော်ထုတ်တဲ့နေရာမှာကူညီခဲ့တဲ့အာဖဂန်နစ္စတန်နဲ့တခြားနိုင်ငံကလူတွေနဲ့ကလောက်တွေကလုံဆောင်ခဲ့တာဖြစ်ပါတယ်သူတို့ဟာဩစတြေးလျမှာအစ္စလမ်ဘာသာကိုစတင်အစပြုပေးတဲ့နေရာမှာအခရာဖြစ်ပါတယ်။အမှုပညာရှင်ပီတာဒရောကအဲ့ဒီမွန်ဂါခန်ရဲ့ရုပ်လွှာကိုဩစတြေးလျအမျိုးသားမျှော်ကွင်းတိုက်မှာတွေ့ရှိခဲ့တာဖြစ်ပါတယ်။ဩစတြေးလျကိုယ်ပိုင်လက္ခဏာကိုလူတွေစတင်စဉ်းစားလာဖို့အတွက်၎င်းရဲ့လှုပ်ဆောင်မှုမှာအသုံးပြုဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဒရူးကဆိုပါတယ်။အဲ့ဒီအချိန်ကဩစတြေးလျအသက်ပြူဝါဒရှိနေတဲ့ကြားကမွန်ဂါခန်လိုလူတွေကကင်းလွတ်ခွင့်လျှောက်ပြီးနိုင်ငံတည်းကိုဝင်ရောက်လာနိုင်တာဖြစ်တယ်လို့၎င်းကပြောဆိုပါတယ်။၎င်းက
So because of that piece of hypocrisy there are amazing photographs of people from all over the world who came to Australia and made a contribution and Monga Khan is one of those people.
ဒါကြောင့်အဲ့ဒါမျိုးလူကောင်းဟန်ဆောင်တဲ့အပိုင်းအစတွေကြားကကမ္ဘာတဝန်းမှာလူတွေဩစတြေးလျကိုလာရောက်ပြီးပါဝင်ထောက်ပံ့ပေးတဲ့အံဩဘွေရကောင်းတဲ့ဓာတ်ပုံများစွာရှိပြီးမွန်ဂါခန်ကအဲ့ဒီထဲကလူတစ်ယောက်ပါအဲ့ဒီပိုစတာတွေခပ်ဖို့ဒရူးကဩစတြေးလျတခွင်မှာရှိတဲ့လူသူမှထဲ့ဝင်တဲ့ရန်ပုံငွေနဲ့သွားရောက်လှုပ်ဆောင်နေတာဖြစ်ပါတယ်၎င်းက
I've made 1,000 posters of Monga Khan with the word Aussie underneath, and Aussie is slang for an Australian. Mm-hmm. But it embodies a stereotype of what an Australian is, and that stereotype is left over from the white Australia policy.
Monga Khan ye poster re thau ne chi chano thau lou pi au na ma Aussie so re sa lou ne ba. Aussie so ra ga Australian ko kho de ban saka phit ba de. Da ba me ဩစတြေးလျဆိုတာဘာလဲဆိုတာမှာပုံသေးကားချက်ပုံဖော်ထားသလိုလိုဖြစ်နေပါတယ်အဲ့ဒါကဩစတြေးလျရဲ့အသပြူဝါဒကကြံရိုက်ခဲ့တဲ့ပုံသေးကားချက်ဖြစ်ပြီးဒါကြောင့်ကျွန်တော်ကအချိန်ကြာမြင့်စွာတကဘာလုံးမှရှိတဲ့ဩစီဆိုတာဘာလဲနဲ့မကြာသေးမီအချိန်များကဩစီဆိုတာတွေကိုလူတွေရဲ့နားလည်မှုကိုကျွန်တော်ရင်ဆိုင်ကြည့်လိုပါတယ်လူအမျိုးမျိုးကစိတ်ဝင်စားစရာကောင်းတဲ့ပေးသွင်းမှုတွေတုံ့ပြန်မှုတွေအများကြီးရှိတာကိုတွေ့ရပါတယ်။အတော်များများလူတွေရဲ့တုံ့ပြန်မှုကအကောင်းဘက်ကမြင်ကြတော့လေပီတာဒရော့ပြောတာကအဲ့ဒီမှာတချို့ကတော့ဝေဖန်မှုတွေလည်းရှိတယ်လို့ဆိုပါတယ
်။ I think every place around the world there are people who are fearful of people that seem different and it's more than likely that Monga Khan was a Muslim.And there's a lot of fear surrounding that in Australia today. But to be honest, I don't think it's a lot of fear. I think it's a small amount of people who have probably never met a Muslim and are a little bit afraid. And so they see someone who looks different with the word Aussie underneath them.
ကျွန်တော်အထင်ကကမ္ဘာတဝန်းရဲ့နေရာတွေမှာလူတွေကကွဲပြားတဲ့လူတွေလို့ထင်တာနဲ့ကြောက်ရွံ့တတ်ကြပါတယ်။ပြီးတော့ပို၍ဖြစ်နိုင်တာကမွန်ဂါခန်ကမွတ်စလင်ဖြစ်နေလို့ပါပြီးတော့ဒီနေ့ဩစတြေးလျမှာအဲ့ဒါနဲ့ပတ်သက်လို့ကြောင်းရင်သာမျိုးအများကြီးပါဒါပေမဲ့အမှန်တိုင်းပြောရရင်အတော်များများကကြောင်းရင်သာလို့ကျွန်တော်မထင်ပါဘူးကျွန်တော်ထင်ပါတယ်မွတ်စလင်ကိုတခါမှမတွေ့ဘူးတဲ့လူနည်းစုပါနည်းနည်းလေးကြောင်းရုံပြီးသူတို့နဲ့မတူတဲ့လူတစ်ယောက်ရဲ့ပိုစတာအောက်မှာဩစီဆိုတာကိုသူတို့တွေ့တော့သူတို့ကိုထိတ်ထိတ်တွေ့ဖို့ခေါ်ယူသလိုဖြစ်ပါတယ်ပြီးတော့ကျွန်တော်ကအဲ့ဒီလူတွေကိုဒီကိစ္စနဲ့ပတ်သက်ပြီးညင်သာစွာသူတို့ကိုရင်ဆိုင်စေလိုပါတယ်ပြီးတော့ဩစီဆိုတာဒါကိုမဆိုလိုဘူးဆိုတာမျိုးကိုပြသလိုပါတယ်ဒါကသီသန့်သတ်မှတ်ထားတဲ့ဘူးသေးသေးလေးမဟုတ်ဘဲဒါကကြီးမားတဲ့အတွေးခေါ်ဆိုတာကိုပါတော်ရရှိမြတ်မြတ်အ ထူးသဖြင့်နိုင်ငံခြားမှာသင်ဘယ်ကလာလဲလို့မေးတဲ့အခါသင်ကဩစတြေးလျကလို့ပြောရင်အသက်ဖြူလူမဟုတ်ရင်မေးသူကခတ်ကြောင်ကြောင်ဖြစ်သွားတတ်ပါတယ်ဒီနေ့ထိကမ္ဘာနေရာအတော်များများမှာဩစီဆိုရင်အသားဖြူဥရောပတိုက်သားပုံသဏ္ဍာန်ကိုထင်နေကြတော့မှာပဲဒီနေ့ဩစတြေးလျဆိုတာကအသားရောင်ပေါင်းစုံရင်ကျေးမှုပေါင်းစုံကြောထောက်နောက်ခံပေါင်းစုံကလာတဲ့လူတွေဖြစ်တယ်ဆိုတာကိုပြောဆိုရင် SPS သတင်းဌာနက Greek Digest ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SPS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SPS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါရဲ့ရှင်